American သမ္မတ Donald Trump အတွက်အထည်နာစေမဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တဲ့2020 American တကောင်စင်းကောက်ခံမှုမှာနိုင်ငံသားဖြစ်မှုနဲ့ပတ်သက်တဲ့မေးခွန်းကိုသူ့အစိုးရအဖွဲ့ထည့်သွင်းဖို့ကြိုးပမ်းမှုကိုအဆုံးသတ်လိုက်ပါပြီ။ဒီအခြေတင်အငင်းပွားပွဲမေးခွန်းမပါဘဲနဲ့တကောင်စင်းမေးခွန်းလှောက်ကိုစတင်ပြီးတော့ပုံနှိပ်မယ်လို့ Trump အစိုးရကပြောကြားလိုက်တာပါ။ဒီဆုံးဖြတ်ချက်ကိုအင်ဂျူရိုနဲ့တရားရေးဝန်ကြီးဌာနတို့ကအတည်ပြုပေးခဲ့ပါတယ်။ဒီမေးခွန်းကိုထည့်သွင်းဖို့အတွက်ကနဦးကြိုးပမ်းစဉ်ကလေးက Trump အစိုးရကိုအပြစ်တင်ခဲ့တဲ့တရားရုံးဆုံးဖြတ်ချက်ပေါ်မှာအယူခံဝင်မှုကိုနိုင်ငံတော်တရားရုံးချုပ်ကဇွန်လ29ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်မှာအခုလိုထရမ့်အစိုးရကထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒီမေးခွန်းထည့်သွင်းနိုင်မယ့်အလားအလာကိုနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်မှာလမ်းဖွင့်ပေးထားပေမဲ့ထရမ့်အစိုးရအနေနဲ့အကြောင်းပြချက်အစ်စ်ပြနိုင်မှုအတွက်အချိန်အလုံးလောက်မရှိတော့တဲ့အတွက်ဖြစ်ပါတယ်။တရားရုံးမှာအစိုးရရဲ့ရှောက်ထားချက်တွေအရ၎င်းရှင်းမေးခွန်းလှော်အသေးစိတ်ကိုဇွန်လနောက်ဆုံးထားပြီးအစ်စ်ပေးသက်ပေးဖို့လိုအပ်တာဖြစ်ပါတယ်။သမ္မတထရမ့်ကတော့မေးခွန်းကိုထည့်သွင်းနိုင်မှုအတွက်၎င်းရှင်းကောက်ခံမှုကိုရည်ရွယ်ဖို့အကြံပြုထားပါတယ်။